ိတ်ထိန်းသိမ်းခံထားရတဲ့ရပ်သားအစိုးရခေါင်းဆောင်နှစ်ယောက်ကိုနေပြည်တော်စပူသီရီမြို့နယ်တရားရုံးမှာဗီဒီယိုကွန်ဖရင့်နဲ့ရုံးထုတ်ရမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုတဘာဝဘေးရန်ကြီးရဲ့စီမံခန့်ခွဲမှုဥပဒေပုံမှန်နဲ့နောက်ထပ်တရားစွဲဆိုထားတဲ့အကြောင်းသိခဲ့ရတယ်လို့ဥပဒေအကျိုးဆောင်ဦးခင်မောင်စောကပြောဆိုလိုက်တာဖြစ်ပါတယ်သမ္မတဦးဝင်းမြင့်ကိုတော့အရင်ကဆွဲဆိုထားတဲ့ပုံမှန်နဲ့ပဲဆွဲဆိုထားကြောင်းလဲနေပြည်တော်မှာသတင်းထောက်တွေကိုပြောဆိုလိုက်တာပါ
အမှုတွေကတော့ကျွန်တော်တို့သိတာကနည်းနည်းလေးကွာသွားတယ်ရနော်နိုင်ငံတော်အတိုင်ပင်ခံကအမှုကကျွန်တော်တို့သိထားတာကပို့ကုန်ကျွန်းကဥပဒေပုံမှန်9နဲ့ဟိုလိုပုံမှန်8နဲ့ကျွန်တော်တို့ဆွဲထားတဲ့အပုတ်အခုပဲရှိပါရမန်ယူတာအခုတော့ပို့ကုန်ကျွန်းကိုဥပဒေပုံမှန်8နဲ့ကျွန်တော်တို့ဟိုလိုတမှုအဲ့ဒီမှုကအမှုနံပါတ်38နော်2021အဲဟိုကဇောတိတရားရုံးနော်နောက်တစ်မှုကတော့ဒီသဘာဝဘေးအန္တရာယ်နော်ဟိုစီမံမှုဥပဒေပုံမှန် 25 ပေါ့နော်အဲ့ဒါတော့အမှုနံပါတ်ယာကြီး39ပေါ့အဲ့ဒီနှစ်မှုနဲ့တင်ပါတယ်အဲ့ဒါငါတော့သမရာကြီးကတော့ကျွန်တော်ဟိုကနဲ့တင်ပါတယ်အဲ့ဒီတဘာဝဘေးအန္တရာယ်
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့တမနာတို့ကိုဆွဲဆိုထားတဲ့တဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေပုံမှန်25အရာအပြည့်ရှိကြောင်းဆုံးဖြတ်မယ်ဆိုရင်တော့အမြင့်ဆုံးပြစ်ဒဏ်ထောင်နှံ3နှစ်ကြာခံရမှာဖြစ်ပြီးအတိုင်ပင်ခံပုဂ္ဂိုလ်ကိုဆွဲဆိုထားတဲ့ပုဂ္ဂိုလ်တွင်းကဥပဒေပုံမှန်8ဟာလည်းအမြင့်ဆုံးပြစ်ဒဏ်ထောင်နှံ3နှစ်ကြာခံရနိုင်ပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အတွက်ရှင်နေဦးခင်မောင်စောကအမှုမှလိုက်ပါဆောင်ရွက်ပေးဖို့ရည်ရွယ်ထားပြီးဥပဒေပညာရှင်ဖြစ်တဲ့တမနာဦးဝင်းမြင့်ကတော့ကိုယ်တိုင်အမှုကိုရင်ဆိုင်ကောင်းရင်ဆိုင်ပွဲရှိတယ်လို့လည်းရှင်နေဦးခင်မောင်စောကပြောပါတယ်။နောက်တစ်ချိန်ရုံချင်းကိုတော့လာမယ့် Master တရနေ့မှာချိန်ဆထားပြီးဗီဒီယိုကွန်ဖရင့်နဲ့သာရုံထုတ်လိုက်မယ်လို့လည်းပြောပါတယ်။
အဲ့တော့ရုံချင်းကတော့တရက်အမှုတွေအတွက်နှစ်ဖက်ရှင်နေတယ်ကွာလောက်ပါမယ်။ဟိုဟိုဗီဒီယိုကွန်ဖရင့်နဲ့ပဲနော်သူတို့လက်ရှိနေပဲခိုင်ခိုင်ရှိနေရှိနေပဲဒါပေမဲ့ကျွန်တော်တို့ကတော့နှစ်ဖက်ဥပဒေရရှိနေကျွန်တော်တို့ကတရားသူရင်းနဲ့ညှိပြီးတော့ဒီအမှုကို CMB လုပ်ပါမယ်အားလုံးသိတဲ့အတိုင်းမှာဘုမပဲလုပ်ဘူး case management program အောက်မှာဒီအမှုကိုဘယ်လိုစစ်ဆေးမလဲဆိုတာကိုအဲ့ဒီနေ့ကျမှကျွန်တော်တို့အကောင့်ထဲပေါ်ပါလိမ့်မယ်
ဒေါအောင်ဆန်းစုကြည်နဲ့တမရဦးဝင်းမြင့်တို့ဘော်တရားဆွဲဆိုထားပေမဲ့တရားရုံးလုပ်ငန်းတွေရှင်းရှင်းလင်းလင်းမရှိတဲ့အပေါ်မှာဥပဒေပညာရှင်တွေဝေဖန်နေကြပါတယ်တရားစွဲခံထားရသူတွေရှင်းနေဖြစ်သူနဲ့တွေ့ခွင့်မရတာရုံးချင်းကိုတရားရုံးသဘောဆန္ဒနဲ့ရက်အပြောင်းရွှေ့လုပ်တာတွေဟာအခြေခံအခွင့်အရေးတွေကိုချိုးဖောက်ရရောက်တယ်လို့ပြည်ထောင်စုရှင်းနေများနဲ့ဥပဒေအထောက်အကူပြုသူများအဖွဲ့ဥက္ကဋ္ဌရှင်းနေဦးကြည်မြင့်က VOA ကိုပြောပါတယ
်ရုံးချင်းတွေကို18ရက်နေမှာလို့ဥက္ကမောင်စောတို့ကကြတော့ပြန်လို့ပြောတယ်ပထမရက်မှာ15ရက်နေ့စီနေတာဟုတ်18ရက်နေ့လို့ပြောတယ်ပြောပြီးတော့တခါ16ရက်နေ့မှာထုတ်တယ်ဆိုတော့အဲ့ဒါငါတို့လုတ်ချင်လို့လုပ်မယ်ငါတို့ကတရားရုံးမယ်ဆိုတဲ့အခါကျတော့တရားရုံးကိုယ်နိုင်ကဥပဒေမလေးစားတော့ရောက်တာပေါ့နော်ဒါကြီးကတော့အဲ့လောက် ठी ကတော့မမှန်ကန်လုပ်တင်တယ်လေဟုတ်မလားအဲ့အဲ့ဒါပဲဗျာ
အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကတော့ထိမ့်သိမ်းခံထားရတဲ့ဒေါအောင်ဆန်းစုကြည်နဲ့အဆက်အသွယ်ရဖို့တောင်းခံခဲ့တာကိုမြန်မာအာဏာပိုင်တွေကငြင်းပယ်ခဲ့ကြောင်းပြောဆိုထားပါတယ်ကုလသမဂ္ဂနဲ့အမေရိကန်အပါအဝင်နိုင်ငံတကာအသိုင်းအဝန်းကလည်းရပ်သားအစိုးရခေါင်းဆောင်တွေအပါအဝင်ဖမ်းဆီးခံထားရသူတွေကိုပြန်လွှတ်ပေးဖို့လည်းတိုက်တွန်းထားပါတယ်ရှင်